ဒီနေ့စင်ကာပူနိုင်ငံမှာဒီကဗိုင်းနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်တယ်လို့ကြားလို့လေဘယ်လိုမျိုးအခြေအနေရှိလို့ဒီလိုမျိုးကြေညာချက်ထုတ်လိုက်တာလဲမသိဆရာမ
အော်ကျွန်တော်တို့စီကိုဒီမလဲအတင်ပဲစင်ကာပူကျွမ်းမာရုံကြီးဌာနအကြောင်းကြားချက်လာပါတယ်မြန်မာနိုင်ငံကတယောက်ကူးစက်ခံရတယ်ပေါ့နော်သူ့ကို underwash slowly underwash လုပ်ထားပါတယ်တက်တော်တက်တာလာတဲ့အခြေအနေရှိတယ်သူ့ရဲ့ data တွေတော့ခိုင်ခိုင်ရှင်းထုတ်ဖို့ပြောကြားခြင်းမပြုပါနဲ့လို့ပြောတဲ့အတွက်ကြောင့်သူတို့ထုတ်ဖို့ပြောကြားခြင်းမရှိပါဘူးအဲ့နဲ့ပတ်သက်ပြီးတော့တန်ရင်းဝကြေညာချက်ဒီနေ့မနေ့တင်ပဲထုတ်လိုက်ပါတယ်ကူးစက်ခံရတဲ့မြန်မာနိုင်ငံတွေလိုအပ်တဲ့အကူအညီရှိရင်တန်ရင်းရဲ့အရေးပေါ်ဖုန်းနံပါတ်ကိုအကြောင်းကြားနိုင်ပါတယ်ပေါ့ voluntarily ပါ gate အကြောင်းကြားစီချင်တယ်ဆိုရင်တော့ဟိုတောင်းကြပေးမယ်ပေါ့ဒါမှမဟုတ်လဲသူတို့ privacy အရာသူတို့ပါသူတို့စင်ကာပူကျန်းမာရေးဝန်ကြီးဌာနနဲ့ဆက်တွေ့တော့သူတို့ဆက်ပြီးတော့ emergency case အနေနဲ့ low profile တမို့ privacy အရာမပြောစေချင်ဘူးဆိုလည်းရပါတယ်နောက်တစ်ခုကတန်ရုံးထဲမှာကြီးညာထားပါတယ်ကိုဝင်ဆောင်မိခင်နေကိုတော့ရွယ်တဲ့အမျိုးသမီးတွေပေါ့အမျိုးသမီးတောင်းနေအခုရပိုင်းစင်ကာပူနိုင်ငံကိုလာရောက်မှုကိုခန္ဓာခိတရဆိုင်တက်ပါတယ်ဆိုပြီးတော့ဒီပေးအကြောင်းကြားချက်ထုတ်ပါပဲ
လာရောက်ဖို့ခိတရဆိုင်နေဆိုတော့ပြန်လာလို့အဆင်ပြေတယ်ဆိုလို့ရှိရင်တော့ကြီးညာချက်ပြန်ထုတ်သွားဖို့မြန်ရှိလာဘယ်လိုမျိုးရှိပါသလဲဗျအ
ဲ့ဒါတော့ခဏလေးရှိပါအောင်မယ်အခုဟာဒီကုဆက်ပြန်ပွားမှုတော့ကတော်ရှိနေတော့လေကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးအရင်စလို့တော့မလုပ်စေချင်ပါဘူးအကြောင်းလဲဆိုတော့ဒီတယောက်ကိုကုဆက်ပြီးသွားရင်နောက်ကုဆက်မှုတွေရာလဲဖြစ်လာနိုင်တာလေ
စင်ကူမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေအတွက်ကရောဆရာမတို့အနေနဲ့ဘယ်လိုမျိုးအသိပေးချက်တွေများလောက်ထားတာတွေများရှိသေးလဲမသိဘူးဗျ
အော်ကျွန်တော်ဒီမနေ့တင်မဲ့တိုင်းရင်း website မှာအကြောင်းကြားချက်တင်ပေးထားပါတယ်။ဒါကိစ္စနဲ့ပတ်သက်ပြီးတော့အကူအညီမှုတွေလိုအပ်သူရှိရင်လည်းပြောပါ။တိုင်းရင်းကအကြောင်းကိုပြည်ပေးပါမယ်
။ကုသခံထားရတဲ့ဒီမြန်မာနိုင်ငံသားကိုဆရာမတို့ဒီတိုင်းရင်းနေနဲ့တွားရောက်ကြည့်ရှုခွင့်ရလားတဲ့ဘယ်လိုမျိုးခြေနေရှိလဲမသိဘူး။
လူနာရဲ့ privacy ပေါ့နော်လူနာမိသားရက်ခံထားရတယ်သူရဲ့သူနဲ့ပတ်သက်တဲ့ data တွေကိုဟိုဖွင့်လှစ်မပြောကြပေးဘူးပေါ့နော်စင်ကာပူကျန်းမာရေးဝန်ကြီးဌာနအောင်သူ request လုပ်ထားပါတယ်ဒါကြောင့်မလို့ဒီ patient ရဲ့ confidentiality အရာလူနာရဲ့အသေးစိတ်အကြောင်းအရာကို share လုပ်လို့မရပါဘူးဟော
အာဟုတ်ကဲ့
ငါက request ထုတ်ထားတာ
ပါအချိန်နေကြတော့ဆရာမတို့ဒီစင်ကာပူအစိုးရနဲ့ဒီဆရာမတို့တန်ယုံနဲ့ရောထိတ်ဆက်ထားတာတွေရောရှိလားမသိဘူး
သူတို့ပတ်ချံကဒီလူနာကဒီ request ထုတ်လာပြီဆိုရင်ကျွန်တော် counselor assistant ပေးဖို့ ready ပါပဲ
ဇီကာဗိုင်းရဲ့ဒီကူးစက်ခံရပြီဆိုလို့ရှင်ဘယ်လို sign တွေများပြလာအနေထားရှိလို့ပ
ြငါရောက်မှာ၄ရောက်က sign မပြဘူးလို့ပြောတယ်ဟုတ်ဒါပေမဲ့ဖြစ်လာတဲ့ sign တွေကဘာလဲဆိုတော့ my disease ပေါ့ဘယ်လိုဖြစ်လဲဆိုတော့အပူချိန်တက်မယ်နောက်အရေးအားရရမယ်မျက်လုံးတွေနေမယ်ခန္ဓာကိုယ်တွေကိုက်မယ်ခေါင်းတွေကိုက်မယ်ဒီရဲ့ခန္ဓာတွေပြပါတယ်ဟုတ်
လက်ရှိအနေအထားမှာရောစင်ကာပူမှာဆိုလို့ရှိရင်ဒီဇီကာဗိုင်းရဲ့အန္တရာယ်ကဘယ်လောက်ထိမြန်ဒီစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ဆရာမတို့သုံးသပ်မိလဲဗျ
။နိုင်ငံကလေ City State ဆိုတော့လေတခုခုဖြစ်တယ်ဆိုရင်တော့အလားအမြဲတမ်းလို့အလုံးနဲ့အခြေအနေဆိုတော့ကုဆက်ပြန်ပွားမှုတော့တော့အမြဲတမ်းလို့မျက်ခြေမပြတ်တော့စောင့်ကြည့်နေတယ
်။
ဒီအခုရပိုင်းသူအဲ့နာဖြစ်နေတဲ့ရက်ွက်တွေပေါ့နော်လုံးချင်းနေရောဒီဖေတုတ်တို့သွားတဲ့အခါကျလည်းခြေမကိုက်အောင်လို့တော့သူတို့တွေငငယ်တော့လို့ပေါ့မိုးတွင်းရောက်လာပြီဆိုရင်ခေါင်းမရှိဝတ်တဲ့အင်ကြီးလက်ရှိဝတ်ထားတယ်ခြေကိုက်မခံအောင်နေတယ်လို့ပေါ့ကိုက precaution အရောယူထားတင်ပါလေ
စင်ကာပူမှာဆိုလို့ရှိရင်ပေါ့လေဒီ Zika virus အန္တရာယ်အဓိကစိုးရိမ်ရတဲ့နေရာတွေကဘယ်နေရာတွေလို့ဆရာမတို့သိထားလဲမသိဘူးဗျ
ဘယ်လိုဖော်ပြထားလဲဆိုတော့ define area လို့ပြောထားပါတယ်ဟုတ်နှုံးဆိုတော့ကျွန်တော်တို့ symptom ရောဂါလက္ခဏာတွေရှိလာပြီဆိုရင်တော့ဗီဒီယိုမပြန်ပါနဲ့ရေးပေါ်ကျန်းမာရေးဆေးရုံတွေသွားပါရေးပေါ်ဌာနကိုသွားပါသွားပြီးတော့စိတ်ကူတာမှုခံယူပါ
ကျေးဇူးပါ